ရခိုင်လက်နက်ကိုင်အဖွဲ့အတွက်ရိတ်ခါစုဆောင်လဲဆိုတဲ့စွဲချက်နဲ့ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်တွင်ကရရွာအုပ်ချုပ်ရေးမှုတအူးကိုမြန်မာစစ်တပ်ကဖမ်းဆီးခဲ့ပြီးတော့အဲ့ဒီကြေးရွာတွင်ကိုလည်းတပ်ကဝင်ရောက်ရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီရပိုင်းတွင်အဲ့ဒီကြေးရွာအနီးအနားမှာမြန်မာစစ်တပ်နဲ့အီအဖွဲ့တို့တိုက်ပွဲတွေဖြစ် ဒီခိုင်းပြည်နယ်ကြောက်တော်မြို့နယ်ရွှေပြည်ကျေးရွာတွင်ကိုမနေ့ညနေပိုင်းမှာမြန်မာသံတမတော်စစ်ကြောင်းတရားဝင်ရောက်လာပြီးအေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်တဲ့မတင်ကားတဲ့သူတွေကိုစစ်ဆေးမေးမြန်းတာတွေလုပ်ခဲ့တာပါ။ဒီစစ်ဆေးမှုတွင်ရွှေပြည်ကျေးရွာယာယီမှုဦးသိန်းစိုးအောင်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ကြောက်တော်မဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုစစ်လဲဦးမောင်တန်းစိန်ကပြောပါရယ်။
တက်ဖက်ကနေကြီးတို့မှဒီရွာကိုဝင်လာတယ်။အဲ့ဒီရှုပ်ကိုသူတို့ဒါမတင်ကားလို့တက်ပုံနဲ့ဆောင်သွင်းနေစစ်တာတွေလုပ်တယ်ပြီးတော့ဥချိုရမင်းကိုလည်းချပူပြီးတော့မှာဥချိုရမင်းကဒါဈေးရောင်းရွာဆိုင်လေးပေါ့အဲ့ဆိုင်မှာရောင်းပို့ထားတဲ့ခေါင်းဆက်ချက်ထုတ်တွေယူရတယ်ဈမဲ6ထုတ်တွေလေးတွေ့တယ်လို့ပြောတယ်ဆိုတော့အဲ့ဒါလေးတွေနဲ့သူဥချိုရမင်းကိုခေါ်သွားတယ်ပေါ့ကွာ
မြန်မာစစ်ကြောင်းကနေဦးသိန်းစိုးအောင်ရဲ့ဆိုင်ကိုစစ်ဆေးရမှာမိုးတွင်းကာလအတွက်ရောင်းဖို့ဝယ်ယူလောင်တာတဲ့ဆန်ခောက်ဆွဲချောင်းဒါစာမုံနဲ့သူထမင်း6လူကိုတွေ့ရှိလို့အေအေဖွဲ့အတွက်ရိတ်ကစုဆောင်တယ်လို့မတင်ကားပြီးဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ယာယီမှုဦးသိန်းစိုးအောင်ဈေးဆိုင်ကနေတင်ယူထားတဲ့ပစ္စည်းတွေကတော့ရေတပ်ဘူး82ဘူး၊မာမီခောက်ဆွဲ6ဖြစ်ပါ၊ဒါစာ4ပါ၊ငှုပ်တိ6 4ပိတ်တာ၊ငပိ9ပိတ်တာ၊စားသိပ်၊ဟင်းချုံမုံ9ပိတ်တာ၊ထမင်း6သိပ်ပါဝင်ပါတယ်။ဦးသိန်းစိုးအောင်ရဲ့မိသားစုဝင်တူကတော့မြန်မာစစ်ကြောင်းကနေရွာရအိမ်မှုကိုဒီကနေ့မှချင်းမြင့်နယ်ပြလဲဝဖက်ကိုခေါ်ဆောင်သွားကြောင်းပြောပါတယ
်သူကအဲဒီစိနာအတူတူဒီလက်ပေါ်မှာတက်ပုံရတယ်စပီဖမ်းရတယ်ဆိုပြီးတူကိုခေါ်တော့တယ်မနေကားပဲခမဲမကျွေးပင်တာညနေပိုင်း 9:00 ဆိုတော့ခေါ်တော့တာအခုကခေါ်တော့တာကဒီပြလဲဝဖက်ကို
ဒီအပိုင်းတွေမှာကြောက်တော်မြို့နယ်သင်းမရွာနဲ့မြောက်ဆောင်ဖက်တွေမှာမြန်မာသမတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာပါရွှေပြည်ကျေးရွာဟာမြောက်ကောင်ရွာနဲ့၃ဝန်းကွာမှာရှိနေတဲ့အတွက်အေအေရခိုင်တပ်ဖွဲ့တွေခူအောင်နိုင်တဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေလာရောက်စစ်ဆေးတာဖြစ်နိုင်တယ်လို့ဥမောင်သန်းစိန်ကပြောပါတယ်
။တပ်ဖွဲ့နဲ့နှိမ့်ချုပ်ချင်းတဲ့ရွာတွေကိုဒီလိုပြန်ပြရှိတယ်လို့ရှိပြီးတော့မှဝန်ပြေးပြီးတော့စစ်တပ်ဆေးတာတွေလုပ်တဲ့ခြေနေလေးတွေဒီအနေထားဖြစ်ပါပါ
။ဒီနှစ်ဆန်းပိုင်းမှာပဲရခိုင်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေအေလက်နက်ကန်ဖွဲ့တို့ကြားစီယုပတိပခတွေကြောင့်အနီးနားမှာရှိတဲ့ကျွေးရွာတွေကိုတပ်ကဝင်ရောက်ရှာဖွေတာတွေရှိခဲ့တယ်လို့ကျွေးရွာတွင်ပြစ်ကတ်မှုတွေလည်းရှိနေပါတယ်။အေအေလက်နက်ကင်တွေဟာအရသားတွေထဲရောပြီးသူတို့ကိုတိုက်ခိုက်နေတာလို့မြန်မာစစ်တပ်ဘက်ကစွပ်စွဲပါတယ်။အခုလိုရှိပြီးရွာသားတွေကိုစစ်ဆေးနေမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုကိုဖမ်းဆီးခေါ်ဆောင်သွားတဲ့ပုံမှာတပ်မတော်သတင်းမှန်ထုတ်ပြန်ရေးအတွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကိုမေးမြန်းခဲ့ရမှာသူ့အနေနဲ့မသိရှိသေးဘူးလို့ထုတ်ပြန်ပါတယ်။ဒီခိုင်မြောက်ပိုင်းမှာအေအေနဲ့မြန်မာဆိုရတိုက်ရဲ့စီအေပရိပခတွေကြားနှစ်ဖက်ဖိအားတွေကြောင့်နေမြေမလုံခြုံဘူးဆိုပြီးဒေသအုပ်ချုပ်ရေးမှုတွေအလုံးရင်နှုတ်ထွက်သွားပြီးပြီးခဲ့တဲ့လတွေကဖြစ်ပွားခဲ့ပါတယ်။မနေ့ကမေလ15ရက်နေ့မှာတော့ကြောက်တော်နဲ့တင်းမရွာရှိဘက်နဲ့ဘုံလုံးကျုံမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေကြံကြားရေးတာဝန်ခံခန္တုခကပြောပါတယ
်။ကြောက်တော်ဘက်မှာနေမြေဘက်ဖြစ်တာမျိုးရှိဒီမှာစစ်တပ်ကလည်းနေမြေကြီးတွေနဲ့ပြည်နေတာရှိတယ်။ပုံသားကြောင့်မျိုးနဲ့ချင်းကအဲ့ဒီလောင်ဘုံရွာရဲ့နောက်ကတောင်တန်းနေမှာအဲ့ဒီကဖြစ်တယ်။
ဒီမေလအသွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားလာနေတယ်လို့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေကလည်းစစ်ပေးတိမ်းချောင်းနေရမှုပုံမှုများပြားလာနေပါတယ်။